အဖမ်းခံရတဲ့ Writers မြန်မာတင်းတောင်းတဲ့ဦးရဲ့အမှုမှာတရားဥပဒေကမမကန်ကန်ဖြစ်စီရမယ်ဥပဒေရဲ့အထက်မှာဘယ်သူမှမရှိစီရဘူးလို့ကုလသမဂ္ဂဆိုင်ရာမြန်မာတမန်ကြီးဟောက်တူဆောင်းကပြောပါတယ်တရားရုံးတက်တွေထောက်ထားရတဲ့သူတို့ဥမအပြစ်မရှိဘူးဆိုတော့ရှင်းနေတာမို့လာမယ့်တင်းပတ်တဲ့ပြီးသက်စီရင်ချက်ချတဲ့အခါမှာတရားတွေလွတ်ပြမယ်လို့မျှော်လင့်ထားတဲ့အကြောင်း CPG တင်းတပါးများကကွယ်ဆောင်ရှောက်ရေးအဖွဲ့ကရော HRC အာရှလူခွေအဖွဲ့ကပြောပါလေဒီအကြောင်းပြေဆုံးဒေါက်ကင်မြို့တက်ကဆက်ပြီးရှင်းပါပ
ါနိုင်ငံတော်လှည့်ဝဲအုပ်ကြီးနဲ့တရားအစွဲခံရတဲ့ Writers သတင်းတောင်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးရဲ့အမှုတွေမြောက်ပိုင်းချင်းရင်တရားရုံးမှာအောက်ကလ20တနင်္လာနေ့ကအပိသက်ရှောက်လက်ချက်ကိုကြားနာခဲ့တာဖြစ်ပြီးလာမယ့်သတင်းတော့အောက်ကလ29ရက်နေ့မှာတော့အပြစ်ရှိမရှိစီရင်ချက်ချတော့မှာဖြစ်ပါတယ်ဒီမှုနဲ့ပတ်သက်ပြီး VOA သတင်းတောက် Margaret Bashir ကကုလသမဂ္ဂဆိုင်ရာမြန်မာတမန်ကြီးဦးဟောက်တို့ဆန်းကိုမေးမြန်းရမှာတော့တမန်ကြီးကအရှိတောင်အာရှမှာမြန်မာနိုင်ငံဟာတရုတ်နိုင်ငံရဲ့လက်လက်ခွင့်အရှိဆုံးနိုင်ငံတွေထဲကတနင်္ဂနွေဖြစ်ပြီးတရုတ်လက်လက်ခွင့်ကိုတန်ဖိုးထားတဲ့အတွက်တရားရုံးဆုံးဖြတ်ချက်ကိုစောင့်ကြည့်ရမှာဖြစ်ကြောင်းနဲ့တရားဥပဒေထက်မှာဘယ်သူမှမရှိစေရဘူးလို့ပြောပါတယ
် This particular case is now under the judicial proceedings and we have to wait
လက်ရှိအမှုနဲ့ပတ်သက်ပြီးဥပဒေအရလှုပ်ဆောင်ပေးနေတဲ့အတွက်ကြောင့်စီရင်ချက်ဘယ်လိုချမယ်ဆိုတာကိုစောင့်ကြည့်ရမှာဖြစ်ပါတယ်ဒါပေမဲ့ဒီမိုကရေစီအစဉ်ကူးပြောင်းရေးနဲ့ဒီမိုကရေစီနိုင်ငံမှာသတင်းလွတ်လပ်ခွင့်ဟာအထူးအရေးကြီးတယ်လို့ကျွန်တော်ယူဆပါတယ်ကျွန်တော်နဲ့ကုလသမဂ္ဂကရောင်းရင်းတချို့ကလည်းဒီကိစ္စကိုကျွန်တော်ကိုမြင်းမြန်းခဲ့ပြီးဖြစ်ပါတယ်ကျွန်တော်ကလည်းဥပဒေအရဖြစ်စေရမယ်ဘယ်သူမှတရားဥပဒေအထက်မှာမရှိစေရဘူးလို့သူတို့ကိုကတိပေးခဲ့ပါတယ်ဒါကြောင့်စောင့်ကြည့်ကြရမှာပါ
သူတို့နှစ်ဦးရဲ့အမှုအတွက်တီတီဆက်ပေးမယ်လို့မျှော်လင့်ထားကြောင်း CPG သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ကအာရှရေးရာဒါရိုက်တာ Steve Butler ကပြောပါတယ
် From what I can see from the evidence that was presented the government has failed
ဒီကနေ့သတင်းထောက်ထားတွေကိုသိလိုက်ရင်ကျွန်တော်မြင်တာကတော့အစိုးရအနေနဲ့သူတို့ကိုအမှုတောင်လုပ်လို့မရပါဘူးဒီနောက်တွေကသူတို့အလုပ်သူတို့လုပ်တယ်ဆိုတာကရှင်းနေတယ်လို့သူတို့ဟာဘာဥပဒေကိုမှမချိုးဖောက်ပါဘူးထောင်ချောက်အစင်ခံရတာပါဒါကြောင့်ဒီသတင်းတော့နှစ်ယောက်ကိုတရားရုံးကအပြစ်မရှိဘူးလို့ဆုံးဖြတ်ပြီးတရားသေးလှုပ်ပေးလိုက်မယ်လို့မျှော်လင့်ပါတယ်
။တရားရုံးရှေ့မှောက်ကတက်တီရီအရကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဟာပြစ်မှုတစုံတရာမကျူးလို့နဲ့ရိုးသားတဲ့သတင်းတောက်တွေဖြစ်ကြောင်းထင်ရှားတယ်လို့မြန်မာနိုင်ငံအနေနဲ့ကတိကဝတ်ပြုထားတဲ့တရားဥပဒေစိုးမိုးမှုသတင်းမီဒီယာလွတ်လပ်ခွင့်နဲ့ဒီမိုကရေစီတို့အတွက်အရေးကြီးတဲ့ခြေလှမ်းတစ်ချက်ဖြစ်လာနိုင်တဲ့တရားရုံးကလည်းသူတို့ကိုတရားသေးလှုပ်ပေးဖို့အတွက်မျှော်လင့်ထားကြောင်းတနင်္လာနေ့မှာပဲWriters သတင်းဌာနကကြေညာချက်ထုတ်ပြန်ပြောဆိုပါတယ် EHRC အာရှလူခွင့်ရေးအဖွဲ့ကရှေ့နေဦးမင်းမွန်ဦးကတော့သတင်းတောက်နှစ်ဦးပေါ်မှာဆဲဆိုထားတဲ့နိုင်ငံတော်လှည့်ဝတ်ချက်အုပ်ဝင်နဲ့သူတို့ကိုအပြစ်ပေးနိုင်လောက်တဲ့အထောက်အထားတစ်ခုမှမတွေ့ရဘူးလို့သုံးသပ်ခဲ့တဲ့အပြင်လာမယ့်သတင်းပတ်ထဲမှာချမှတ်မယ့်စီရင်ချက်ဟာမြန်မာနိုင်ငံရဲ့တရားစီရင်မန်တိုင်အတွက်လွတ်လပ်မြတ်တမ်းမှုအကြောက်တရားကျင့်မှုရှိမရှိကိုစောင့်ကြည့်ရမယ့်စီရင်ချက်ဖြစ်တယ်လို့ပြောပါတယ်
ဒီမှုကစတင်ဖန်စီလေးကကကြိုတင်ပြီးတော့ဖန်စီဘိုးအင်အားစီမံချက်ချပြီးတော့လုပ်ဆောင်နေဆိုတဲ့ကိစ္စရဲ့ရင်ဖန်စီမိပြီးတဲ့အခါကျတော့လေစက်တင်ဒီစစ်ဆေးတဲ့အခါမြန်မာနိုင်ငံရဲတပ်ဖွဲ့ကနေစက်တင်ထောက်ထားမခိုင်လုံခိုင်လုံအောင်ဆိုပြီးတော့လုံချံတက်စီဒီနောက်တိုးတက်စီဒီအရေးကြီးတဲ့တက်စီဒီကိုနောက်ဆုံးမှဆက်တာပြီးစတဲ့ချင်းမျိုးစုံနဲ့အပြစ်မတတ်အောင်လုပ်တဲ့ပုံစံမျိုးဖြစ်နေတယ်ဆိုတာတွေ့ရတယ်ဒီကြေပေါ်ပေါ်တဲ့ဒီရာကိုတက်တီရီရဲ့ဆက်သူချင်းရာကိုဒီအမှုမှာအခုဆွဲဆိုထားတဲ့ပုံမှန်နဲ့အပြစ်ပြင်းနိုင်လောက်တဲ့အထိပြစ်ပြင်းရလောက်အောင်တက်တီတောက်ထားမခိုင်လို့ဘူးလို့ကျွန်တော်တို့ကတော့မြင်ပါတယ်အဲ့တော့မြန်မာနိုင်ငံရဲ့တရားစီရင်စနစ်ကတကယ်ပဲလုံးလုံးလပ်လပ်ဒီကိုကင်းကင်းနဲ့တောက်တရားကင်းကင်းစွာနဲ့ပဲစီမံချက်ချနိုင်မလားဆိုတာကတော့ကျွန်တော်တို့စောင့်ကြည့်အောင်ပဲအချိန်ပြောခြင်းပါ
ဒီအမှုမှာထင်ရှားတဲ့တက်တဲ့အထောက်အထားတွေကိုလွှတ်လျူရှုပြီးဆုံးဖြတ်ချက်ချမယ်ဆိုရင်မြမတရားစီရင်ရေးဟာလွတ်လပ်မျှတမှုရှိမှာမဟုတ်ဘူးလို့လည်းသတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့က Steve Butler ကပြောပါတယ်
။ Well, I think it's disappointing that the judge made the decisions to go
ahead. ဒီမှုကိုရုံးနေစစ်ဆေးဖို့လိုတယ်လို့တရားသူကြီးကဆုံးဖြတ်ခဲ့တာကစိတ်ဆိတ်ပြက်စရာကောင်းတယ်လို့ထင်ပါတယ်။အခုရုံးနေစစ်ဆေးပြီးတက်တဲ့အထောက်အထားတွေလည်းကြားနာပြီးချိန်ကစပြီးမြတ်တမှုရှိတဲ့တရားသူကြီးဆိုရင်ဒင်းတော်နှစ်ယောက်ကိုလှုပ်ပေးလိုက်မှာပါသူတို့ကိုစာရွက်စရန်ဒီတမင်ပေးခဲ့တယ်ဒီစာရွက်တွေနဲ့မိအောင်လုပ်ခဲ့တယ်ဆိုတော့အထောက်အထားကတိတ်ရှင်းနေတာမို့တကယ်လို့ဒီအထောက်အထားတွေကိုလှည့်ညွှန်ပြီးတရားသူကြီးကဆုံးဖြတ်မယ်ဆိုရင်ဒါဟာတရားရေးမှာလွတ်လပ်မြတ်တမှုရှိတဲ့လက္ခဏာမဟုတ်ပါဘူး
ရုရှားသတင်းတောင်နှစ်ဦးကိုမနေ့ကဒီဇင်ဘာလမှာနိုင်ငံတော်လိဝဲအုပ်ကြီးချိုးဖောက်မှုနဲ့ဖမ်းဆီးဆက်ချက်တင်ခဲ့တာဖြစ်ပြီး6လကြာကြာလာဆစ်ဆင်းမှုလုပ်ခဲ့တဲ့နောက်လာမယ့်သတင်းပတ်ထဲမှာအပိတ်တ်ဆင်ချက်ချမှာပါတကယ်လို့ဆွဲချက်အတိုင်းဖြစ်ဖို့ထင်ရှားတယ်လို့တရားရုံးကဆုံးဖြတ်ခဲ့ရင်တော့သူတို့ဟာတည်ဆဲဥပဒေအရအမြင့်ဆုံးပြစ်ဒဏ်အဖြစ်ထောင်ဒဏ်14နှစ်ကျောက်ခံရဖို့ရှိပါတယ်